ပြည်ကလူ့အခွင့်အရေးချိုးဖျက်မှုနဲ့မတမာတဲ့ရွေးကောက်ပွဲကိုဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကနိုဝင်ဘာ18ရက်နေ့ကချမှတ်လိုက်ပါတယ်။ဒါပေမဲ့ဒီကိစ္စကိုအရေးယူဖို့အခြေအနေပေးဖို့မရပါဘူး။တာဝန်သိမှုနဲ့တရားမျှတမှုကိုနားလည်သဘောပေါက်ဖို့အတွက်ဗမာအစိုးရကျူးလွန်ထားတဲ့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တောမတ်ကင်တာနာကအောက်တိုဘာလကတင်ပြခဲ့ပါတယ်။ဒီမိုကရေစီအကြောင်းမပြောခင်တိုင်းသူပြည်သားကိုတရားမျှတစွာနဲ့တာဝန်သိစွာဆက်ဆံဖို့ဗမာအစိုးရကိုတတိပေးတဲ့အနေနဲ့အရေးယူမယ့်အစီအစဉ်ပါပဲအပြစ်တံပေးဖို့မရည်ရွယ်ဘူးလို့ကင်တာနာကဆိုပါတယ်ဒါပေမဲ့ဒီအစီအစဉ်ကိုတရုတ်နဲ့ရုရှားကလက်မခံနိုင်ပါဘူးဗမာအစိုးရကိုအရေးယူမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်ကို2009မှာတရုတ်နဲ့ရုရှားကဗီတိုအနာနဲ့ပယ်ချခဲ့ဘူးပါတယ်အာဆီယံနိုင်ငံတွေနဲ့ဂျာမနီကလည်းစုံစမ်းရေးကော်မရှင်ဖွဲ့မဲ့အစီအစဉ်ကိုလက်မခံနိုင်ဘူးလို့သိရပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်နောက်ထပ်၅နှစ်ဆက်လုပ်ခြင်းရင်တရုတ်ထောက်ခံမှုရဖို့လိုပါတယ်။ဒါကြောင့်မို့တရုတ်ညှို့ညင်မဲ့ကိစ္စမျိုးကိုဘန်ကီမွန်ကလိမ္မာပန်းနှံစွာရှောင်ရှားနေတယ်လို့လည်းသုံးသပ်ကြပါတယ်။
စက်တင်ဘာလ14ရက်နေ့နေ့စွဲနဲ့ထုတ်ဝေတဲ့ဘန်ကီမူရဲ့16မျက်နှာအစီရင်ခံစာမှာမမအစိုးရရဲ့လုပ်ပုံကိုင်မှုတွေကိုအလွန်စိတ်ပြက်မိတယ်လို့သာဖော်ပြထားပါတယ်။မမအစိုးရကန္နဂောစာလုပ်တိုင်းကုလသမဂ္ဂမြမမိတ်ဆွေများအစည်းအဝေးကိုဘန်ကီမွန်ကျင်းပလေ့ရှိပါတယ်။ဒါပေမဲ့ဒီအစည်းအဝေးကိုလည်းမမကိုယ်စားလှယ်ကတက်တာမဟုတ်ပါဘူး။ဒါကြောင့်မြမအရေးကိုပြောဆိုဆွေးနွေးနေကြပေမဲ့လက်ဆုပ်လက်ကင်မပြနိုင်မဲဖြစ်နေပါတယ်။ကုလသမဂ္ဂထွေထွေညီလာခံကြီးကိုတင်သွင်းမဲ့မြမအရေးရာဆုံးဖြတ်ချက်မူကြမ်းကိုအောက်တိုဘာ28ရက်နေ့ကထုတ်ပြန်ကြေညာတော့လေကင်တာနာအကြံပေးထားတဲ့စုံစမ်းရေးကော်မရှင်ဖွဲ့ဖို့ကိစ္စကိုဖော်ပြထားတာမတွေ့ရပါဘူးနိုင်ငံပေါင်း40ကျော်ထောက်ခံထားတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်ပါတယ
်ဒါကြောင့်မို့ရွေးကောက်တင်မြောက်မခံရဘဲအနည်း20ကျော်အကြမ်းဖက်အုပ်ချုပ်ခဲ့တဲ့စစ်အစိုးရကိုအရေးယူဖို့တာဝန်ပြက်ကွက်ခဲ့တဲ့ကုလသမဂ္ဂဟာရွေးကောက်တင်မြောက်ထားတဲ့ဗမာအစိုးရကိုအရေးယူနိုင်ပါမလားဆိုတာဒီကနေ့စဉ်းစားစရာဖြစ်လာပါတယ်ရွေးကောက်ပွဲမှာမတရားလုပ်တာကိုကုလသမဂ္ဂကဝေဖန်ချုပ်ရှနေလို့အကြောင်းထူးမှာမဟုတ်ပါဘူးရွေးကောက်ပွဲမလုပ်ခင်ကတည်းကမတရားလုပ်မယ်ဆိုတာကိုမျှော်လင့်ခဲ့ကြတာမဟုတ်ပါလားရွေးကောက်ပွဲချောချောမောမောပြည်စည်းသွားဖို့စူတောင်းပေးသူတွေထဲမှာတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံအချို့လည်းပါဝင်ပါတယ်ဒီနိုင်ငံတွေဟာမြန်မာနဲ့ကုံတွဲလို့အချို့အမြခံစားနေရသူတွေဖြစ်ပါတယ်
မမအစိုးရရဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့စိတ်ဝင်စားပေမယ့်အာဆီယံတရုတ်နဲ့အိန္ဒိယကစိတ်ဝင်စားကြပါဘူးအာဆီယံနိုင်ငံတွေထဲမှာတောင်မမဒီမိုကရေစီအရေးကိုဆွေးနွေးကျင်သူကလူနည်းစုဖြစ်နေပုံရပါတယ်အောက်တိုဘာနှောင်းပိုင်းဟနွိုင်းမြို့တော်မှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးအစီအစဉ်မှာမြမဒီမိုကရေစီအရေးမပါပါဘူးဗမာအစိုးရဟာအာဆီယံအသင်းရဲ့တိုက်တွန်းချက်ကိုဂရုမစိုက်ပဲမိမိစိတ်ကြိုက်ထင်သလိုလုပ်ခဲ့တာ10နှစ်ကျော်နေပါပြီအာဆီယံရဲ့တောင်းဆိုချက်ကိုဗမာအစိုးရလက်ရောဘူးတာတကားပဲရှိပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌမလုပ်ဖို့ဝိုင်းဝန်းတိုက်တွန်းတာကိုဗမာကလက်ခံပြီးဥက္ကဋ္ဌမလုပ်ဖို့2005ခုနှစ်ကဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်
တိုင်းဒေသပြည်ထနာကိုဗမာအစိုးရကအကြမ်းဖက်ဖြေရှင်းနေတာကြောင့်ဒုက္ခသည်တွေထိုင်းနိုင်ငံကိုအစုလိုက်အပြုံလိုက်ထွက်ပြေးနေတာကြာလာပါပြီ။တိုင်းဒေသလက်နက်ကင်တွေထိုင်းနိုင်ငံတွေဝင်ထွက်ပွားလာနေတာလည်းကြာလာပါပြီ။ဒီပြည်ထနာကြောင့်ထိုင်းအစိုးရဟာဗမာအစိုးရလက်ရဲ့ယုံကြည်မှုကိုရအောင်ကြိုးပမ်းပါလိမ့်မယ်။တဦးကတဦးကိုအန္တရာယ်လို့မယူဆပဲကုန်တွယ်ဘက်အိန္ဒိယနိုင်ငံအဖြစ်သာသဘောထားနိုင်ဖို့ထိုင်းဘက်ကစီးပွားရေးမဲ့လုံးတွေပေးနေပါတယ်။ဗမာအစိုးရနဲ့ဆက်ဆံရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမပြောဘဲစီးပွားရေးလှုပ်တာအကောင်းဆုံးဖြစ်ကြောင်းဝန်ကြီးချုပ်ဟောင်းထက်ဆင်လက်ထက်ကလက်တွေ့ပြခဲ့ပါတယ်။ရွက်ကောက်ပွဲပြီးသွားပြီမဲ့တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းနိုင်တာမဟုတ်တဲ့အတွက်ပြည်တွင်းစီအခြေအနေဖြစ်နိုင်ပါတယ်။စစ်ဖြစ်ပြီဆိုရင်စစ်ပြေးဒုက္ခတွေတွေထိုင်းနိုင်ငံနဲ့လှိမ့်ဝင်လာမှသိကြပါတယ်။ကုလသမဂ္ဂကအရေးမယူဘဲထားတဲ့ဗမာအစိုးရရဲ့ရာဇဝတ်မှုတွေနဲ့ပိုပြီးများပြားလာနိုင်ပါတယ်။ကိုယ်ပိုင်ပြတ်တန့်ခွင့်လူ့အခွင့်အရေးချိုးဖောက်မှုစီးပွားရေးအမျက်ထုတ်မှုစတဲ့ကိစ္စတွေဟာဆက်ဆံနေပါတယ်။ဗမာအစိုးရတဦးဒီတစ်ဖက်သက်ဖြည့်ရှင်းနိုင်တဲ့ကိစ္စမဟုတ်ကြောင်းပြည်ပဆက်ဆံရေးကတက်ပြီးပြနေပါတယ်ခင်ဗျာ။